ကျန်းခန့်သာလို့မပါရဲ့လားတူတော်မောင်နမေကျော်ငိမ့်ငိမ့်ဖခင်ကြီးမဟာတမဂန္ဒီကပြောခဲ့ဘူးတယ်ကိုမကြိုက်တာသူများမလုပ်စေခြင်းရင်သူများမကြိုက်တာကိုလည်းကိုမလုပ်နဲ့ဒါဟာကိုကျင်းစာတရားပါပဲတဲ့ငါတို့ကဘာသူကဘာသားတွေကိုကျင်းစာတရားထားတတ်ကြရင်လောကကြီးကစိတ်ချမ်းသာစရာအတိပါငါတို့စီးမဲ့ကမ်းမဲ့အမိုက်တရိုက်တွေကိုစွန့်ပစ်ကြတယ်ငါတို့စီးကမ်းမဲ့ပြစ်လိုက်တဲ့အမိုက်တွေကိုတန်ရှေးဝင်နှန်းနေဒါမှမဟုတ်အမြင်မတော်တဲ့သူတွေကမယုံမရှာတင်းဆဲပေးကြတယ်ငါတို့ကသူတို့နေရာမှာဆိုရင်ဆိုတဲ့ကိုကျင်းစာစိတ်ကလေးထားတတ်ကြရင်လောကကြီးတိတ်ကိုနေပြောမှာပါငါတို့မနဲ့မနဲ့ကျမ်းမာရေးအတွက်ငါလမ်းထထလျှောက်တယ်တင်ငန်းကျုံမြို့နယ်လေးထောင်ကန်ရက်ွက်ဘက်မှာလက်ဆယ်ကန်ဆိုတဲ့ရေကန်ကြီးတကန်ရှိတယ်တာတာရရာရှိပါတယ်မနဲ့မနဲ့အဲ့ဒီကန်ကိုပတ်ပြီးကျမ်းမာရေးအတွက်လေးကျင်ငန်းလုပ်နေတဲ့သူတွေလမ်းလျှောက်နေတဲ့သူတွေရှိတယ်အရက်သားအစိုးရတွေတက်လာပြီးနောက်ပိုင်းမှာကံပတ်လမ်းကိုဘီလက်မြေခင်းပေးတယ်လေးကျင်ငန်းလုပ်တဲ့သူတွေအတွက်တန်ဖရိန်နဲ့လုပ်ထားတဲ့လေးကျင်ရေးပစ္စည်းတွေကိုလည်းအထိုင်ချလုပ်ပေးထားပါတယ်အဲ့ဒီလက်ဆယ်ကန်ကြီးကလီတောင်ကန်ရက်ွက်ကအိမ်တွေအတွက်အားထားရတဲ့တောက်ရေကန်ကြီးတကန်လည်းဖြစ်ပါတယ်ငါတို့မနေ့မနေ့ကံပတ်လမ်းမှာလမ်းထားလျှောက်ကြတဲ့သူတွေယောဂလေးကျင်ငန်းလုပ်နေတဲ့သူတွေနဲ့စီကားနေတတ်ပါတယ်အများသူကအားထားရတဲ့တောက်ရေကန်ကြီးဖြစ်တာကြောင့်ရေမချိုးရအဝတ်မလျှော်ရငါးမမျှရကံပတ်လမ်းမှာစပိန်မစီရအမိုက်မပြည့်ရစီကံဖောက်ဖြက်ပါကတီစဲဥပဒေရအေးယူမယ်လို့စိုင်းပုတ်လည်းထောင်ထားပါတယ်ဒါပေမဲ့ငါတို့ရဲ့လူတချို့ကကံပတ်လမ်းပေါ်မှာစပိန်စီကြပါတယ်ငါးမျှကြပါတယ်အရက်ဝိုင်းဖွဲ့ကြပါတယ်အရက်တောက်တဲ့သူတွေကစာကျွင်းစာကြံနေတဲ့အရက်ပလင်းခွန်တွေကျွတ်ကျွတ်အိတ်တွေကိုမော့စာကျဲထားခဲ့ကြပါတယ်ပြီးတော့တောက်ရေကန်တဲကိုလည်းအပေါ့စွန့်ကြပါတယ်မူယူပြီးဆိုရင်ကံပတ်လမ်းမှာအနားယူအပန်းဖြစ်နေတဲ့သူတွေထိုင်ဖို့လှုပ်ထားတဲ့ခုံတန်းကလေးတွေကိုရိုက်ချိုးဖျက်ဆီးကြပါတယ်တန်ဖရိန်နဲ့လှုပ်ထားတဲ့လေ့ကျင့်ကိရိယာတချို့ကိုလည်းဖျက်ဆီးခဲ့ကြပါတယ်သူတို့စွန့်ပစ်ခဲ့တဲ့အမိုက်တွေကိုအမြင်မတော်တဲ့သူတွေလေ့ကျင့်ခန်းနဲ့ယောဂအကျင့်နေတဲ့သူတွေကအပတ်စဉ်ကောက်ယူသိမ်းဆီးရှင်းလင်းပေးကြပါတယ်ဒါပေမဲ့နောက်အပတ်မှာအမိုက်တွေကိုထုံးစံအတိုင်းစီကံမဲ့ပြန်ဖွာကြပါတယ်ဒီစဲဥပဒေရအေးအေးယူမီဆိုတဲ့စိုင်းပုတ်ကြီးကလည်းမျက်နှာငယ်နေတဲ့ပုံမှာပဲဘယ်သူမှအလေးမထားကြပါဘူးစီပင်သားရကလည်းတခါမှအမိုက်လာရှင်းပေးတာမတွေ့ရပါဘူးတခါမှလည်းဒီစဲဥပဒေရစီကံဖောက်ပြက်နေတဲ့သူတွေကိုအေးအေးယူတာလည်းမကြားမိပါဘူးဒီနေရာမှာအဘပြောချင်တာကစီမင်းစီကံတစ်ခုထုတ်ပြင်းရင်ထုတ်ထားတဲ့စီမင်းစီကံတွေဥပဒေတွေတည်မြဲဖို့အသက်ဝင်ဖို့စီကံဖောက်ပြက်တဲ့သူတွေကိုအေးအေးယူအပြစ်ပေးဖို့လိုအပ်ပါတယ်ဒါမှလည်းဥပဒေကိုလေးစားကြမှာပါအေးမြူရင်ဘယ်သူမှဥပဒေကိုလေးစားကြမှာမဟုတ်ပါဘူးအရေးယူတဲ့အခါမှာလဲကောက်ယူမိလို့ခဏတစ်ဖြုတ်အရေးယူပြီးနောက်ပိုင်းလစ်လူရှုနေပြန်ရင်လည်းဘာမှထူးလာမှာမဟုတ်ပါဘူး။တလောကရန်ကုန်မြို့အနှံ့ကကံပေါင်တွေပန်းကြံတွေလူသွားလမ်းမပလက်ဖောင်းတွေမှာအုပ်စုဖွဲ့အရက်တောက်နေတဲ့သူတွေကိုစီမံချက်နဲ့ဖမ်းဆီးအရေးယူခဲ့တယ်။အရေးယူနေချိန်ကာလကအဲ့ဒီအုပ်စုဖွဲ့အရက်တောက်နေတဲ့သူတွေရော့ပါသွားခဲ့တယ်။ဒါပေမဲ့အခုနောက်ပိုင်းအရေးယူတာတွေလည်းထပ်မလုပ်တော့ရောအရင်လိုအုပ်စုဖွဲ့အရက်တောက်တဲ့သူတွေပြန်ပေါ်လာပါတယ်။အထူးသဖြင့်လက်တန်းဂုံတရာအောက်မှာတင်ကြီးစေးဂုံတရာပေါ်မှာမစွန်းတော်ပန်းညံထဲမှာပန်းဆိုးရန်ဂုံတရာအောက်မှာအင်ရကံပေါ်မှာအုပ်စုဖွဲ့အရက်တောက်တဲ့သူတွေပြန်ရောက်လာပါတယ်အရက်သေးစားတောက်စားပြီးအမိုက်တရိုက်အညစ်အကြေးတွေနဲ့အရက်ပလင်းကွန်တွေကိုစီကမ်းမဲ့ထားပစ်ခဲ့တာလမ်းသွာလမ်းလာတွေစိတ်နှောက်ရှက်ဖြစ်အောင်စူပူအော်ဟစ်တာခိုက်ရန်ဖြစ်ပွားတာရာဇဝတ်မှုကျူးလွန်တာတွေပြန်ဖြစ်လာပါတယ်ဥပဒေထုတ်ပြန်ပြီးရင်ခဏတာကောက်ရိုးမီလို့အေးအေးယူပြတာမျိုးထက်ရေရှည်စီကမ်းတကြဆောင်ရွက်သွားဖို့လိုအပ်ပါတယ်ဟိုးရင်တုန်းကချင်းတွင်းမြစ်ထဲမှာဂရုတင်မောတွေစီကမ်းမဲ့အစမတန်ကုံတွေလူတွေတင်ဆောင်ကြလို့မော်တော်တွေမကြခဏနစ်မြုပ်ခဲ့ကြတယ်အဲ့ဒီထဲကအောင်စိုးမိုးကျော်ရင်းရင်နစ်မြုပ်မှုကလူသိမ်းမှုအများဆုံးဖြစ်ခဲ့ပြီးဟိုးလေးတကျော်လည်းဖြစ်ခဲ့တယ်အဲ့ဒီနောက်ပိုင်းကုံပိုလူပိုတင်တဲ့မော်တော်တွေကိုအေးအေးယူခဲ့တယ်ဒါပေမဲ့အေးအေးယူတဲ့ကာလကကာလရှည်မဟုတ်ပဲအချိန်ပိုင်းကောက်ရိုးမီလို့ခဏတာပဲအေးအေးယူခဲ့တာကြောင့်အခုနောက်ပိုင်းချင်းတွင်းမြစ်ဦးမှာလူပိုကုံပိုအစမတန်တင်တဲ့မော်တော်တွေမမြင်ချင်မှအဆုံးပြန်ဖြစ်လာပါတယ်ဒုံရင်းကဒုံရင်းမှာပဲဒီလိုပဲလိုင်စင်မဲ့မော်တော်ဆိုင်ကယ်တွေစီကမ်းမဲ့မောင်းနှင်နေကြတာကြောင့်ရင်မတော်တဆမှုတွေရာဇဝတ်မှုတွေအဖြစ်များလာခဲ့တယ်။ဒါကြောင့်ရန်ကုန်စီပင်သားရနယ်နိမိတ်တွေအတွင်းမှာဆိုင်ကယ်မစီးရဥပဒေကိုထုတ်ပြန်လိုက်ပြီးမလိုက်နာတဲ့သူတွေကိုအရေးယူအပြစ်ပေးခဲ့ပါတယ်။ဒါပေမဲ့ရေရှည်စီကမ်းတကြမလုဆောင်ခဲ့တာကြောင့်စီကမ်းမဲ့ဆိုင်ကယ်တွေပြန်ပေါ်လာပြီးရင်မတော်တဆမှုတွေနဲ့ရာဇဝတ်မှုတွေအစမတန်ပြန်ပြီးဖြစ်ပေါ်လာပြန်ပါတယ်။ဒီလိုပဲရန်ကုန်မြို့အနှံ့မှာမော်တော်ယာဉ်မရရနယ်မြေတွေတတ်မှတ်ထားပြီးစီကမ်းဖောက်ပြက်တဲ့မော်တော်ယာဉ်တွေကိုဖမ်းဆီးအရေးယူအပြစ်ပေးခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းရေရှည်စီကမ်းတကြအေးမယူနိုင်တာကြောင့်စီကမ်းမဲ့ဖြစ်တယ်လို့ရက်ကြပြီးရင်ကျော်ပိတ်ဆို့မှုတွေပြန်ဖြစ်လာပါတယ်။တကယ်တော့စီကမ်းဥပဒေဆိုတာကောက်ရိုးမီလို့ခဏတာယာယီအစဉ်ပြေစီဖို့ထုတ်ပြန်ပေးရတဲ့တတ်မှတ်ချက်တွေမဟုတ်ပါဘူး။ပြည်သူတွေအနေနဲ့ကလည်းစီကမ်းဥပဒေဆိုတာကြောက်စရာကောင်းမှဒါမှမဟုတ်ကိုယ့်ကိုထိခိုက်နစ်နာစေမှအလေးထားမယ်ဆိုတဲ့ခံယူချက်မျိုးမထားကြဖို့လိုပါတယ်။နိုင်ငံကြီးသားပိသားကြဖို့လည်းလိုပါတယ်။အစိုးရအနေနဲ့ကလည်းစီမင်းဥပဒေသားတွေထုတ်ပြန်ပြီးရင်ထုတ်ပြန်ထားတဲ့စီမင်းဥပဒေအတိုင်းအစင်တစိုက်ထိထိရောက်ရောက်အလေးထားဆောင်ရွက်ခြင်းအပြင်ဥပဒေကိုလူတွေလေးစားမှုရှိလောက်အောင်လှုပ်ဆောင်ကြဖို့လိုပါတယ်လို့အကြံပေးရင်းဒီတစ်ပတ်ဏိဂုံချုပ်လိုက်ပြရစေ။မင်းလည်းဥပဒေကိုလေးစားလိုက်နာတဲ့စီကန်းရှိတဲ့နိုင်ငံကြီးသားတယောက်ဖြစ်ရည်တည်နိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါရယ်ကွယ်။ချစ်လာစွာသောမင်းရဲ့အဘစန်နီဦး